မြန်မာနိုင်ငံမှာလွတ်လပ်ရေးရတာ84နှစ်ပြည့်ပြီဖြစ်ပါတယ်။ဒါပေမဲ့လွတ်လပ်ရေးဆုံးရှုံးနေတယ်လို့ခံစားနေရတယ်လို့ပြည်သူတချို့ကပြောပါတယ်။စစ်တပ်အာဏာသိမ်းအုပ်ချုပ်နေတဲ့အချိန်ဖြစ်တဲ့အတွက်ကိုယ်ပိုင်ဘဝလွတ်လပ်ခွင့်တွေပျောက်ဆုံးနေတယ်လို့အများပြည်သူအရေးပရဟိတအလုပ်တွေလုပ်တဲ့နေရာမှာလဲကန့်သက်တာတွေချုပ်ချယ်ရတွေခံရမှုရှိလာတယ်လို့ကာယကံရှင်တွေကသူတို့ရဲ့အတွေ့အကြုံတွေကိုပြောပြကြပါတယ်။လွတ်လပ်ရေးရထားတဲ့မြန်မာနိုင်ငံမှာမလွတ်မလပ်ဖြစ်နေရတဲ့အခြေအနေအကြောင်းရန်ကုန်ကလာတဲ့ဒီသတင်းကိုတော့ကိုရင်းမွန်ကပြောပြပေးမှာပ
ါ။ဇန်နဝါရီလ4ရက်နေ့မှာကြာရောက်တဲ့84နှစ်မြောက်လွတ်လပ်ရေးနေ့ဟာစစ်အာဏာသိမ်းတဲ့ကာလဖြစ်လို့ခါတိုင်းနှစ်တွေလို့ရက်ကွက်တွေထဲမှာပျော်ဝဲရှင်ပွဲအစီအစဉ်တွေမရှိကြတော့ဘူးလို့တငန်းကျွန်းမြို့နယ်နေရန်ကုန်မြို့ကန်သူကပြောပါတယ်။ပြီးခဲ့တဲ့နှစ်တွေတုန်းကတော့ရက်ကွက်တင်းကလမ်းတွေပေါ်မှာအပြေးပြိုင်ပွဲတွေချောတိုင်တပ်ပွဲတွေဆက်သဖြင့်လွတ်လပ်ရေးနေ့ပွဲတွေကိုပျော်စရာကောင်းအောင်ကျင်းပကြလိမ့်ရှိခဲ့ပါတယ်။နှစ်သက်ကူရုံပရက်နဲ့လည်းတဆက်သေးလွတ်လပ်ရေးနေ့ပိတ်ရက်ရှိကာလဖြစ်လို့တချို့ကလည်းအထင်ကြီးရနေရာတွေတည်သွားလေတာခီးထွက်တာမျိုးတွေလုပ်ကြပါတယ်။ဒီနှစ်မှာလည်းပြည်တွင်းခီးထွက်နေကြသူတွေတချို့ရှိပါတယ်။ဒါပေမဲ့အများစုကတော့နိုင်ငံရေးလုံခြုံရေးအခြေအနေကြောင့်ပျော်ကျင်စိတ်မရှိကြပဲကိုယ်ပိုင်လွတ်လပ်ခွင့်တွေပျောက်ဆုံးနေတယ်လို့ခန့်စားရကြောင်းရန်ကုန်မှာနေထိုင်တဲ့မက်ခင်တန်တာကပြောပါတယ်။
သူတို့ဟိုအုပ်ချုပ်မှုအောက်မှာရှိနေတယ်ဘယ်သူမှလည်းဟိုပျော်ပါဖို့ကဆန္ဒရှိမှာမဟုတ်ဘူးတည်ထားတဲ့လူတွေကလည်းအများကြီးလေညီမတို့တွေနဲ့ဆိုရင်တော့ဒီကာလမှာဘလို့မှမပြောနိုင်ပါဘူးဒီလွတ်လပ်ရေးနေ့လည်းဒီတိုင်းဘယ်သူမှဖြတ်တန်းမှလည်းမဟုတ်တော့ဘူးသူတို့လောက်မှာရှိနေသေးရတော့ New Year လည်းညီမတို့တွေဒီတိုင်းပဲစာမန်နေ့လိုပဲပျော်သွားလိုက်ကြပဲများတယ်ဟိုလက်ပြာမလုံးရလို့လေလွတ်လပ်ခွင့်နဲ့စိတ်သုံးတာဟိုခုတစ်ယောက်ချင်းစီရလွတ်လပ်ခွင့်တွေပါအကုန်ထိခိုက်တာပေါ့မှာအရင်တော့လိုမျိုးကိုယ့်ဟိုတွားချင်တဲ့ချိန်တွားပြင်းနေတဲ့ချိန်ပြန်လဲလုံးလို့မရစိတ်လွတ်လပ်လို့လည်းမပြောရဲဟိုတော်တော်နေရထိုင်ရကြက်ပါတယ်ဒီကလာ
ရန်ကုန်မြို့ကမာရွတ်မြို့နယ်မှာနေထိုင်တဲ့အင်ရှင်မတူကလည်းတည်ငြိမ်လုံခြုံမှုမရှိတဲ့အတွက်အရင်လိုဆန္ဒရှိတိုင်းတွားလာလို့မရတော့တာကြောင့်စိတ်ရောကိုယ်ပါမလွတ်လပ်တယ်လို့ခံစားနေရတယ်လို့အခုလိုပြောပါတယ
်အခုကဘာမှမသိဘူးပေါ့နော်ဟိုအချိန်မီရွေးလဲပြတ်မှတ်ဖြစ်သွားနိုင်တယ်လေအဲဒါကြောင့်မလို့ဈေးတွေပါတွားတာတော့တွားတုတ်တုတ်ပြန်တုတ်တုတ်ပဲတမီးဈေးထဲမှာတော့ဝယ်တဲ့လူတွေရောဈေးတွားချိန်ဆိုတော့ရှိပါတယ်ဟိုတော့ကလူမျိုးပေါ့နော်ဟိုတက်ကြွပြီးတော့လွတ်လပ်မနေဘူးစိတ်ရှိတိုင်းတွားလို့မရဘူးတခါကျရင်စိတ်ရှိသေးလို့ညာရင်အဲ့လိုပြတ်ပြတ်မှတ်တဲ့ပတ်ထဲပတ်တာတို့ဟိုဈေးတွေပေါ့နော်အဲ့လိုရှောက်သွားတာတို့ဘာလို့ရှိရပေါ့နော်ဈေးမဝယ်ဘူးပြန်အဲ့လိုမျိုးဆိုလို့ရှိရင်လုံးဝအဲ့လိုအခုချိန်မှာတော့အဲ့လိုမျိုးပဲလုပ်လို့မရဘူးကိုယ်စားဖို့ဥစားပေါ့တနစ်တာစားဖို့တောက်ဖို့ဝယ်တာတော့မှပဲအဲ့လိုမျိုးမြင်းမြန်ဆန်ဆန်ပဲပေါ့နော်တနေရာမှာဟိုမှာစုစုစုဘာညာဆိုလို့ရှိရင်လေးကိုတခုခုဆိုရင်အဲ့လိုရင်ထိတ်နေရတဲ့အခြေအနေပေါ့ဘာလဲပေါ့နော်အဲ့လိုမျိုးတတိထားပြီးတော့သွားလာနေရတဲ့အခြေအနေမျိုးပ
ါအခုအခြေအနေမှာစိတ်လွတ်ကိုလို့မနေနိုင်ကြဘူးလို့ပြောနေကြသလိုပရဟိတဆောင်ရွက်ပေးနေသူတွေကလည်းအာနာသိမ့်ပြီးနောက်ပိုင်းကုညီဆောင်ရွက်တဲ့နေရာမှာမလွတ်လပ်တော့ဘူးလို့ပြောပါတယ်ဘကိုးတိုင်းအခြေဆိုင်ပရာဟိတအဖွဲ့တာဝန်ခံကိုဝင်းကလည်းပရာဟိတကူညီပေးနေချိန်မှာတော့လွတ်လပ်ခွင့်ချိုးဖောက်ခံရတဲ့အခြေအနေကိုအခုလိုပြောပါတယ
်။တော့ဘကိုးစေးလုံးရဲ့ပြီးတော့ရန်ကုန်စေးလုံးယူဒုနဲ့တယောက်ပို့ဖို့ဆိုရင်အဲ့မှာဒီကနေရတော့စစ်စေးလေးမှာကျွန်တော်တို့ရက်ပေးရတယ်။သူတို့တပ်ပုတ်တွေရိုက်တယ်။တခါကျရင်ကျွန်တော်တို့ကဟိုလူနာတွေကိုတော့ပေါ့နော်အားနာတယ်။ဟိုလူနာကိုဒီလိုတက်တဲ့တပ်ပုတ်တွေရိုက်တာလို့ပြောဆက်တော့လူခွင့်ကိုကျွန်တော်ချိုးဖောက်တယ်လို့ပြောတာပေါ့နော်။ကျွန်တော်တို့ကိုယ်တိုင်လည်းမရိုက်ခဲ့ဘူး။စားစီးစစ်စေးမှုတွေလုပ်နေတဲ့ပုံမှာကျတော့အများကြီးအခက်အခဲပြောရတာပေါ့ကျွန်တော်တို့တည်းအခက်အခဲမဟုတ်ပြည်သူလူထုတော့ပါအခက်အခဲပြောရတယ်တကယ်သေးုံမှာတကယ်တရားရနေလို့ပြည်သူလူထုကိုအရေးပေါ်ကျွန်တော်တို့ပို့မယ်ဆိုတော့လမ်းမှာအရင်ကဆိုရင်55မိနစ်သွားတဲ့ခရီးကအခုဆိုရင်တနားကြီးကျော်တော့ကြာတာပေါ့နော်အဲ့လိုမျိုးစဉ်းစားမှုတွေဖြစ်တာပေါ့လွတ်လပ်ခွင့်ကတော့အာဏာသိမ်းပြီးနောက်ပိုင်းမှာတော့ပြိုင်ပြတင်းနေတော့မရှိဘူးပေါ့နော
်လွတ်လပ်ရေးနေ့မှာလုံးလေးရှိတဲ့ပျော်ဝဲရှင်ပွဲကျင်းစင်မှုတွေကလည်းသူတို့နေတဲ့အရက်မှာအခုထိမရှိဘူးလို့ပြောပါတယ
်ဒီလွတ်လပ်ရေးတဲ့ပတ်သက်လို့ကတော့ကျွန်တော်တို့ရက်ွက်တွေကျွန်တော်တို့တိုင်းကျွန်တော်တို့မြို့နယ်တွေမှာတော့တို့ချုံကတော့ဘာမှမရှိဘူးပေါ့ကလေးတွေအကလာပွဲရွာရဲ့ဘာမှမရှိဘူးတော့
စစ်ကောင်စီကတော့84နှစ်မြောက်လွတ်လပ်ရေးနေ့နိုင်ငံတော်အလေးပြုဝဲအခမ်းအနားကိုနေပြည်တော်မြို့တော်ခမ်းမရှိရင်းမြစ်မှာကျင်းပမယ်လို့ထုတ်ပြန်ထားပါတယ်။ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကလည်းလွတ်လပ်ရေးနေ့အထိမ်းအမှတ်အထူးထုတ်200ချက်တန်စာပို့တစိမ့်ကောင်းတဲ့3မြို့ကိုရောင်းချသွားမယ်လို့ကြေညာထားပါတယ်။လွတ်လပ်ရေးနေ့အကျိုးအားကစားပြိုင်ပွဲတွေကိုစစ်ကောင်စီရဲ့ဌာနဆိုင်ရာအသီးသီးကကျင်းပပြုလုပ်ကြမယ်လို့စစ်ကောင်စီထုတ်သတင်းစာရီထဲမှာအသိပေးထားပါတယ်ခင်ဗျာ။